ဒေတာဆန်တော်ကြီးနိုဝင်ဘာလ8ရက်အင်္ဂါနေ့မှာကျင်းပနေတဲ့အမေရိကန်သမ္မတရွေးကောက်ပွဲကိုကမ္ဘာအနှံ့ကခေါင်းဆောင်တွေကစောင့်ကြည့်နေကြတယ်လို့ပဲဥရောပမှာရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေကလည်းအလားတူပဲစိတ်ဝင်စားစောင့်ကြည့်နေကြတာပါဒီရွေးကောက်ပွဲပေါ်သူတို့ရဲ့အမြင်တွေနဲ့ပတ်သက်ပြီးတော့ကိုညံဝဲအောင်ကစူးစီးတင်ပြထားတာကိုနားဆင်ကြည့်ပါခင
်ဥရောပနိုင်ငံကြီးတစ်ခုဖြစ်တဲ့ဂျာမနီနိုင်ငံကတော့အမေရိကန်သမ္မတရွေးကောက်ပွဲရလဒ်ကိုစိတ်ဆန္ဒစော်ပြီးစောင့်ကြည့်နေတယ်လို့ဂျာမန်ဝန်ကြီးချုပ်အန်ဂလာမာကဲကပြောပါတယ်။နော်ဝေအမျိုးသမီးဝန်ကြီးချုပ်နဲ့ဂျာမနီနိုင်ငံဘာလင်မြို့မှာအင်္ဂါနေ့ကပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်ဂျာမန်ဝန်ကြီးချုပ်မာကဲကအခုလိုပြောကြားသွားတာဖြစ်ပါတယ
်။ Dann kommen wir den Gleichgewicht von Frauen und Männern in führenden Positionen etwas
näher. Hillary Clinton နိုင်ငံမယ်ဆိုရင်တော့နိုင်ငံရဲ့ခေါင်းဆောင်ယာလူတွေမှာအမျိုးသားနဲ့အမျိုးသမီးတွေကြားအရေးအတွေ့ညီမျှလာဖို့နှိစလာမှာဖြစ်ပါတယ်။
နော်ဝေဝန်ကြီးချုပ်အာနာဆိုဘတ်ကလည်းအမေရိကန်သမ္မတရွေးကောက်ပွဲနဲ့ပတ်သက်ပြီးအခုလိုမှတ်ချက်ပေးပါတယ
်။ Vous considérez les qui inspirera pour Mongolia Kvinder som conseiller politique nous mais qui bore pour man.
Hillary Clinton နိုင်ငံရေးရေးဒါဟာအမျိုးသမီးငယ်တွေအတွက်အများကြီးအားကျစရာဖြစ်လာပါလိမ့်မယ်။နိုင်ငံရေးဟာအမျိုးသားတွေနဲ့ပဲသက်ဆိုင်တယ်လို့သူတို့ကသဘောပေါက်ထားကြတဲ့အတွက်လူ့ဖွဲ့စည်းအတွေ့အဆုံးဖြတ်ပေးနိုင်မယ့်ယာရုတွေမှာအမျိုးသမီးတွေလည်းဆုံးဖြတ်ပိုင်ခွင့်ရှိတယ်ဆိုတာကိုပိုသဘောပေါက်လာကြမှာဖြစ်ပါတယ်
။ဂျာမနီနိုင်ငံမှာနေထိုင်တဲ့မြန်မာဒီမိုကရေစီလှုပ်ရှားသူဦးနွယ်အောင်ကအမေရိကန်သမ္မတရွေးကောက်ပွဲရလဒ်နဲ့ပတ်သက်လို့အခုလိုသုံးသပ်ပါတယ
်။တဲ့တဲ့ပြောလို့ရှိရင်တော့ Hillary Clinton ပေါ့ဒီသူ့ရဲ့နိုင်ငံကြီး background ကိုပါကြည့်လိုက်လို့ရှိရင်ဒေါ်နယ်ထရမ့်နဲ့တခြားကြီးပဲထရမ့်လိုစီဝါရေးသမားနဲ့ချီးပင်းလာမဟုတ်တော့ကျွန်တော်တို့ကဒီဟယ်လရီကလင်တန်နဲ့နိုင်ဝင်လို့မျောလဲမျောလင့်နဲ့ဆူရဆူတောင်းပါတယ်ဒေါ်နယ်ထရမ့်ကဘာမှကိုသူကဘာမှအကြောင်းတော်ကိုကောင်းကောင်းသိမှာမဟုတ်ဘူးဟယ်လရီကလင်တန်ကတော့ဗမာပြည်နဲ့လည်းယဉ်နီးဟုတ်တော့ဒေါအောင်ဆန်းစုကြည်နဲ့နီနီဆက်ဆက်ခင်ဗျာမင်းရှိတဲ့ပုံကူဖြစ်တဲ့ကြောင့်မလို့ဟယ်လရီကလင်တန်ကတော့ဗမာပြည်အတွက်ဟိုတိုးတက်အောင်လုပ်မယ်လို့တော့ကျွန်တော်ကယုံကြည်ပါတယ်
။နော်ဝေနိုင်ငံကမြန်မာအရေးလှုပ်ဆောင်သူဦးမြင့်အေးကလည်းအမေရိကန်ရွေးကောက်ပွဲအပေါ်သူ့အမြင်ကိုပြောပါလေ
။ကျွန်တော်အမြင်ပြောရရင်တော့ဟယ်လရီကလင်တန်နိုင်မယ်လို့ထင်တယ်။အမေရိကန်သမိုင်းမှာပေါ့ဗျာဒီတစ်ခေါက်ကတော့တော်တော်လေးတော့ကတိကောက်တော့ဖြစ်တယ်လို့ကျွန်တော်ထင်တယ်လေ။ဘာပဲဖြစ်ဖြစ်ကလင်တန်ကလည်းသူအီးမေးသုံးတဲ့ကိစ္စတွေပိုင်းနဲ့ရင်ဆိုင်နေရတာဆိုတော့နည်းနည်းတော့ခတိကောက်ဖြစ်ကြရှိတယ်။ဒါပေမဲ့ဒွန်နယ်ထရန့်ကနည်းနည်းချမ်းလို့နေလို့ကျွန်တော်ထင်တယ်လေ။အဲ့တော့ကလင်တန်နိုင်မယ်လို့ကျွန်တော်ထင်တယ်လေ။နော်ဝေအနေနဲ့ကပြုတ်ပါတော့လေကလင်တန်ကိုနိုင်စေချင်တဲ့သဘောတော့ရှိတယ်။ဗမာပြည်လိုမျိုးကိစ္စမျိုးတွေကတော့အဲ့လိုကြီးပြည်တာပြောင်းသွားမယ်လို့ကျွန်တော်မထင်ဘူး။ဒီကလင်တန်ပဲတက်ပြီးဖြစ်စီပေါ့လေ။ဒီထရန့်တို့တက်ပြီးပဲဖြစ်ပြီးပေါ့လေ။ဘာကြောင့်ဆိုတော့ထရန့်တို့ဘက်ကလည်းဗမာပြည်ဒီမိုကရေစီကိုထောက်ခံခဲ့တဲ့အစီအလာတော့အများကြီးရှိခဲ့တာပဲ။
ဗီဒီနိုင်ငံလန်ဒန်မြို့မှာနေထိုင်တဲ့ကိုဇော်ဝင်းလိုက်ရဲ့အမေရိကန်ရွေးကောက်ပွဲပေါ်အမြင်ကတော
့ဒီလိုကျင်တာနဲ့နိုင်ငံလေးကျွန်တော်မျှော်လင့်နေပါတယ်။ဒီလိုကျင်တာကတော့ဒီအင်္ဂါလေးတာနိုင်ငံလေးတင်တာရှိရယ်။ဟိုတော်နဲ့ဖတ်မြင်နေရတော့အထောက်အနိုင်ပေါ်ဒီစကားပြောတာကြီးမတင်ဘူးပြောတာကြီးပါပြီပေါ့နော်။ပါစနန်ဒီနေ့တော့ဒီလိုကျင်တာနိုင်ငံလေးကျင်ပါတယ်။ဒါပေမဲ့လည်းနိုင်ငံလေးဆိုတော့ဆက်ကမမျှော်မှန်းတယ်ဖြစ်တတ်တော့လေ။တော်နဲ့ဖတ်မြင်နိုင်တာပဲ။ဒီလိုလည်းဒီတအားကြီးကွာတာပေါ့ကွနီ။အဲ့တော့ကျွန်တော်အချင်းပြောရရင်တော့ခိလိုက်နေတယ်ဆိုရင်တော့ကျွန်တော်တို့မြန်မာနိုင်ငံဒီမိုကရေစီရေးအတွက်အများကြီးအဆောက်အအုံပြည်တယ်လို့ကျွန်တော်ယုံကြည်တယ
်။အမေရိကန်သမ္မတရွေးကောက်ပွဲရလဒ်ကတော့အမေရိကန်စံတော်ချိန်အင်္ဂါညသကောင်ကျရင်တည်ကြရမှာဖြစ်ပါတယ်ခင်ဗျာ။